အင်းဒီဂျင်နယ်ဆက်နိုင်ငံတွေမှာတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာရွှေ့ပြောင်းလူထုတွေဟာ2015အထွေထွေရွေးကောက်ပွဲမှာစံတမဲပေးဖို့ပြန်လာကြပေမဲ့စံတမဲပေးဖို့အခက်အခဲတွေ့နေကြရပါတယ်။ထောင်ထဲချီတဲ့ပြည်ပရောက်ရွှေ့ပြောင်းလူထုတွေဟာပြည်ပမှာမဲပေးခွင့်မရခဲ့သလိုပြည်တွင်းပြန်လာတော့လည်းမဲပေးခွင့်မရတဲ့အတွက်မကြေလည်မှုတွေရှိနေပါတယ်။ပြည်တွင်းရွှေ့ပြောင်းလှုပ်သမားတွေမှာလည်းအလားတူအခြေအနေမျိုးနဲ့ပဲမဲပေးခွင့်မရနိုင်တဲ့အခြေအနေတွေကြုံတွေ့နေရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဇာတိမျိုးဖြစ်တဲ့ကော့တောင်းမျိုးကိုပြန်လာကြတဲ့ရွှေ့ပြောင်းလှုပ်သမားတွေကော့တောင်းမှာပဲအလုပ်လာလုပ်ကြသူတွေကော့တောင်းမျိုးမှာပဲနေထိုင်ပြီးမဲပေးခွင့်စရင်တဲ့မပါဝင်တဲ့အတွက်မဲပေးခွင့်မရှိကြသူတွေဟာထောင်ကနန်းနဲ့ရှိနေတာပါ။မကြခင်မဲပေးရတော့မဲ့ရက်နီးလာတဲ့အချိန်မှာဇာတိမျိုးဖြစ်တဲ့ကော့တောင်းမျိုးကိုလူအတော်များများမဲပေးကြဖို့အတွက်ပြန်လာကြချိန်မှာသူတို့စရင်မပါတဲ့အတွက်မကျေလည်မှုတွေဖြစ်နေကြပါတယ်။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းကနေမဲပေးဖို့အတွက်ပြန်လာတဲ့ရှေ့ပြောင်းလို့သမားတဦးကတော့ထိုင်းနိုင်ငံမှာလည်းကြိုတင်မဲပေးခွင့်မရခဲ့သလိုမြမပြည်ပြန်လာတော့လည်းမဲပေးခွင့်မရဘူးဆိုပြီးအခုလိုပြောပါတယ်
။ဟုတ်ပါမကျွန်တော်နားမကုံမိုးပါဆရာ။ဟာယူရီးယားမှာဟောပါလေကိုတောက်ကျော်ပါလေလေလေတော့အရင်မှမကျူတင်မဲထက်ခွင့်မရတဲ့အတွက်ကျွန်တော်ပုံမှန်ပြန်လာပြီးတော့မဲလက်ထံတော့ဝင်လာ။လက်ထံအချိန်မှာကောမချေအရင်ပထမချိန်မဆောက်ဘူးတဲ့လူတွေဒုတိယချိန်မဆောက်ဘူးတဲ့လူတွေလည်းမခံတော့ဘူးစီပြောရ
။ကိုတောက်မျိုးမှာပဲနေပြီးမဲပေးခွင့်မရသူတူဦးကလည်းအခုလိုပြောပါတယ်။
ကောတော့ပါခင်ဗျာအေးနေရကွယ်ပေါ်ဦးလာမှနေပါလားမဲကြီးမှမပါဘူးတတိယနေ့တုံးနေလို့မပါဘူးခင်ဗျာ
ဘန်ကောက်မြို့မှာအလုပ်လုပ်နေသူတူဦးကတော့မှတ်ပုံတင်သကောင်စရင်အပြည့်စုံရှိတယ်လို့မိသားစုအလုံးစရင်မှာပါပေမဲ့သူ့နာမည်မပါတဲ့အတွက်မဲပေးခွင့်မရတဲ့အကြောင်းအခုလိုပြောပါတယ
်ကျွန်တော်အားဖြင့်လို့ကျွန်တော်တောင်းစီဝါအိတ်ထောင်စီမဲ့ကျွန်တော်မှကျွန်တော်မှတ်ကောင်းမှတောင်းနေရသူမဲပေးကျွန်တော်တကောင်နေရှင်းလာကျွန်တော်စရင်မပါပြင်နေမက်ဆေ့ချ်လို့ရှင်းလာတာကျွန်တော်မခိုင်ဆောင်ဘူးပါစီရယ်ကိုလို့ရှိရယ်ကျွန်တော
်ပခုတ်ကူမျိုးကနေလာပြီးကော့တောင်းမျိုးကဖုန်းကုမ္ပဏီကကေဘယ်ကြိုးတိုင်တွေထောင်ဖို့အတွက်အလုံလာလို့သူတူကတော့သူလည်းမဲပေးခွင့်မရဘူးဆိုပြီးပြောပါတယ်အဲကျွန
်တော်တို့အမှားကမက်ဆေ့ချ်နဲ့မက်ဆေ့ချ်နဲ့ဆိုတော့မမလိုက်ပြီးလို့လည်းမရဘူးဖြစ်နေတယ်ကျွန်တော်တို့ပခုတ်ကူပါခင်ဗျာမဟုတ်ဘူးကလေးပခုတ်ကူကဒီဘက်လာပြီးတော့ကော့တောင်းမှာလာပြီးတော့ကျွန်တော်တို့တွေဟိုပြေကျူးလာပြီးတော့ပြုတ်ကြတယ်ခင်ဗျာဟိုသင်ခေါ်ရတော့လည်းတော့တော့ဘူးလည်းတော့ပြန်လာလို့မပြီးသေးဘူး
မေပေးခွင့်မရတဲ့သူတွေစီရင်ကိုပြုစုနေတဲ့ဒီမိုကရက်တစ်ပါတီမြန်မာရဲ့တိုင်းစိုးရိမ်မှုဦးတန်းထွန်းကတော့တောက်ချာနေမနေ့တိကောက်ခံထားတဲ့စီရင်ကိုအခုလိုပြောပါတယ်
။အားလုံးကျွန်တော်တို့ခြုံကြည့်တယ်မှာကျွန်တော်တို့စီရင်ကမှာဟိုမဲတက်ဖို့မရတာ3,400ဦးရှိတယ်။ဒီကုန်းကမာရင်းနေတယ်တော့ကျွန်တော်တို့သုံးသပ်မိတယ်
ကော့တောင်းမြို့88ငိမ့်ပွင့်အဖွဲ့ရဲ့ရုံးအုပ်ဖြစ်တဲ့ဦးမျိုးလင်ကလည်းသူတို့စီရင်ပြုစုထားတဲ့မဲပေးခွင့်မရတဲ့စီရင်ကိုအခုလိုပြောပါတယ်
။မြို့မရက်ကွက်ကစေခွက်ကျေးရွာကကျွန်တော်တို့ငယ်ရွာပေါ်ကြီးကျေးရွာရဲ့ရွှေပြည်ဆိုးကျေးရွာရဲ့ကိုကျွန်တော်တို့ပြုစုထားတာပါ။182ယောက်ရှိပါပြီမဲပေးခွင့်လောလောဆယ်နေရတာ
။ညနေပိုင်းအထိမဲပေးခွင့်မရတဲ့သူတွေရဲ့စီရင်ကိုကောက်ခံနေတဲ့စေတနာဝန်ထမ်းအမျိုးသမီးတို့ကလည်းအခုလိုပြောပါတယ်။
ကတော့မြို့နယ်တွင်လည်းမြို့ပေါ်ကြီးလူအများကြီးလိမ့်ထားကြရှိနေပြီရှင်လဲသူတို့မက်ဆေ့ချ်ခွင့်မရှိတော့လောက်လို့ပြေးနေတော့ဟုတ
်တယ်ဒါကတော့2015ခုနှစ်ရွေးကောက်ပွဲအတွက်မဲပေးဖို့အနေနဲ့ရရက်ကနေပြန်လာကြသူတွေမဲပေးခွင့်စီရင်ထဲမှာမပါလာကြတဲ့အခြေအနေတွေပဲဖြစ်ပါတယ်ရှင်